မေရိကန်စိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရမယ်ခင်ဗျာ
။အမေရိကန်တရုတ်ဆက်ဆံရေးကိုထိထိရောက်ရောက်ကင်တွယ်စီမံခန့်ခွဲနေပုံနဲ့ပတ်သက်ပြီးကွန်ဂရက်လွှတ်တော်ရှေ့မောက်မှာနိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကတင်ပြခဲ့ရမှာကျွန်တော်တို့ဟာအပြောင်းလဲကြီးကြီးမားမားကြုံတွေ့နေရတဲ့အလှည့်ပြောင်းတစ်ခုမှရောက်ရှိနေတယ်လို့ပြောခဲ့ပါတယ်
။ China represents the most consequential geopolitical challenge that we face today.
တရုတ်ပြည်သူသမ္မတနိုင်ငံဟာမြန်မာခေတ်မှာကျွန်တော်တို့ရင်ဆိုင်ရတဲ့အကျိုးဆက်အများဆုံးပထဝီနိုင်ငံရေးစိန်ခေါ်မှုဖြစ်ပါတယ်။တရုတ်နိုင်ငံဟာရည်ရွယ်ချက်ရှိတဲ့နိုင်ငံတစ်ခုဖြစ်ပြီးလွတ်လပ်ပွင့်လင်းလုံခြုံပြီးတရားဝါပြောတဲ့ကမ္ဘာသဘောတရားပြောင်းလဲမှုဖြစ်စဉ်ကြီးအတွက်ကျွန်တော်တို့ရဲ့အမြင်ကိုစိန်ခေါ်နိုင်စွာပိုများလာနေပါတယ်။လွတ်လပ်ပြီးပွင့်လင်းမြင်သာမှုအကြောင်းပြောကြတဲ့အခါကျွန်တော်တို့ဆိုလိုတာကနိုင်ငံတွေအနေနဲ့ကိုယ်လမ်းကြောင်းကိုလွတ်လပ်စွာရွေးချယ်နိုင်တာသူတို့ရဲ့မိဖက်နိုင်ငံတွေကိုလွလွလပ်လပ်ရွေးချယ်နိုင်တာပြဿနာတွေကိုဖြေရှင်းရမှာအတင်းအကျပ်မလုပ်ပဲပွင့်လင်းမြင်သာမှုရှိရှိကင်တွယ်ဖြေရှင်းတာကိုဆိုလိုတာပါကျွန်တော်တို့ကအခြားနိုင်ငံတွေကိုအမေရိကန်နဲ့တရုတ်ကြားမှာရွေးချယ်ဖို့တောင်းဆိုနေတာမဟုတ်ပဲပိုပြီးဆွဲဆောင်မှုရှိတဲ့ရွေးချယ်မှုတစ်ခုကိုပေးဆောင်ဖို့ရည်ရွယ်ပါတယ
်2024ဘဏ္ဍာနှစ်အတွက်သမ္မတဂျိုးဘိုင်ဒန်ရဲ့အဆိုပြုထားတဲ့ဘတ်ဂျက်ကလွတ်လပ်ပြီးပွင့်လင်းတဲ့နိုင်ငံတကာဖြစ်စဉ်ဆက်လက်ရှင်သန်စေပြီးခွင့်မျိုးတိုးတက်ရေးအာမခံစေနိုင်မှုနိုင်ငံခြားရေးဝန်ကြီးဌာနကိုအရေးအမြစ်တွေနဲ့လှည့်မြန်သွက်လက်စွာတုံ့ပြန်စဉ်းစားနားလည်နိုင်စွမ်းတွေကိုပေးပါတယ်။အမေရိကန်ပြည်အောင်စုအနေနဲ့အင်ဒိုပစိဖစ်ဒေသမှာစီးပွားရေးအားကောင်းလာစေဖို့အတွက်ယင်းနှိမ့်ညွန့်မှုအသစ်ဒေါ်လာ1ဘီလီယံယင်းနှိမ့်ညွန့်မှုကိုလည်းဘတ်ဂျက်ကခွင့်ပြုပေးထားပါတယ်။ဒါကရေချောင်းလုံခြုံရေးတပ်ရှင်းတဲ့စွမ်းအင်ဒီဂျစ်တယ်နည်းပညာနဲ့အရေးပါတဲ့တွင်းထွက်သတ္ထုတူးပေါ်ခြင်းအပါအဝင်တရုတ်ပြည်သူသမ္မတနိုင်ငံကလွှမ်းမိုးထားတဲ့ကဏ္ဍတွေမှာအမေရိကန်ပြည်ထောင်စုရဲ့ရှင်ပြိုင်နိုင်စွမ်းကိုအားဖြည့်ပေးမှာဖြစ်ပါတယ်။ဒါအပြင်ဘတ်ဂျက်ထဲမှာအမေရိကန်ပြည်ထောင်စုနဲ့တန်တမာရေးရာစီးပွားရေးနဲ့စစ်ဖက်ဆိုင်ရာကဏ္ဍတွေမှာကြေကြေပြပြဆက်ဆံဖို့သဘောတူထားတဲ့ Freely Associated States လို့ခေါ်တဲ့လွတ်လပ်စွာဆက်ဆံရေးထူထောင်ထားတဲ့တိုင်းပြည်တွေနဲ့စီးပွားရေးတိုးချဲ့ဖို့အတွက်ဒေါ်လာ9ဘီလီယံကျော်ချမှတ်ပေးထားပါတယ
် Altogether these funding streams ensure that we can meet a generational challenge
ဒီပဏ္ဍာရေးအားလုံးကကျွန်တော်တို့မျိုးဆက်ရဲ့စင်ခုံမှုတရက်ကိုရင်ဆိုင်နိုင်စေဖို့အာမခံစေပြီးဒေသတွင်းကအဓိကနိုင်ငံတွေအတွက်အရေးအကြီးဆုံးကိစ္စရပ်တွေမှာကျွန်တော်တို့ကရပ်တည်ပေးမဲ့ရေရှိကတိကဝတ်ကိုပြသနိုင်စေမှာပါဒီအရေးပါတဲ့ဆယ်စုနှစ်တွေအတွင်းမှာကျွန်တော်တို့ရဲ့ဂျိုးပန်းအားထုတ်မှုတွေနဲ့ယင်းနှိမ့်ညွန့်နှံမှုတွေဟာနိုင်ငံတကာစနစ်အတွက်ဘုံတူညီပြီးခိုင်မာတဲ့မျှော်မှန်းချက်တွေကိုမြင့်တင်ရမှာအောင်မြင်မှုရှိမလားဒါမှမဟုတ်တရုတ်ပြည်သူသမ္မတနိုင်ငံဟာငြိမ်းချမ်းရေးလုံခြုံရေးနဲ့တည်ငြိမ်မှုကိုအားမခံတဲ့ကမ္ဘာလုံးဆိုင်ရာစည်းမျဉ်းတွေနဲ့စံနှုန်းတွေကိုဖျက်သွားနိုင်မလားဆိုတာကိုဆုံးဖြတ်မှာဖြစ်ပါတယ်
အမေရိကန်စိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြလို့ပြပါပြီ။